မေရိကန်နဲ့တောင်ကိုရီးယားနဲ့နိုင်ငံဖူးထွဲစီလေးချင်းမှုတွေကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီကနေ့မှပြောကြလိုက်ပါတယ်အခုလိုလှုပ်တာဟာမြောက်ကိုရီးယားနိုင်ငံပေါ်မှာချစ်ချည်ရင်းနှီးမှုကိုပြသတဲ့အနေနဲ့လှုပ်ဆောင်လိုက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကပြောလိုက်ပါတယ်ဒီလိုလှုပ်တာဟာကိုရီးယားကျွမ်းစံမှာနျူကလ িয়ার ခင်းမဲ့ပြီးတော့နိုင်ငံရေးသဘောတူညီချက်ရအောင်ကူညီဆောင်ရွက်ပြီးငြိမ်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကစိတ်စီနာကောင်းတဲ့လှုပ်ဆောင်လိုက်တာဆိုတော့ကိုပြသနေတယ်လို့လည်းသူကပြောပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့အာရှတိုင်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲကြေညာချက်ကိုအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကအခုလိုကြေညာပြီးတိတ်မကြခင်မှာပဲဂျပန်ကာကွယ်ရေးဝန်ကြီးတာရိုကိုနိုဘက်ကလည်းတံပြန်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးဘယ်သူကမှအပြည့်သဘောဆောင်ပြီးမြင်လို့မရနိုင်ကြောင်းမြောက်ကိုရီးယားနိုင်ငံဟာပယ်ထိန်ဒုံးကြီးအစ်စ်တွေရင်ကုန်တင်မော့ကနေပြစ်လွတ်နိုင်တဲ့ပယ်ထိန်ဒုံးတွေပါဝင်အခုနှစ်အတွင်းမှာဒုံးကြီးအစင်း20ထပ်မင်းကိုထပ်တလဲလဲပြစ်လွတ်ခဲ့တယ်ဆိုပြီးတော့ပြောကြပါတယ်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီလေးကျင်းမှုဟာရန်စပြီးအနယ်များတဲ့လှုပ်ရက်ဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတူဖြစ်တဲ့ကွမ်ဂျုံဂွန်းကအစောပိုင်းမှာပြောကြားထားတာပါဘန်ကောက်မြို့မှာချင်းပါခဲ့တဲ့အာရှတိုင်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာတောင်တုပ်ပင်လယ်အရေးကိစ္စမြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်ဒီအစည်းအဝေးကိုတော့မြန်မာနိုင်ငံကကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းလည်းတက်ရောက်ခဲ့ပါတယ်အာဆီယံကာကွယ်ရေးဝန်ကြီးတွေဟာအမေရိကန်တရုတ်နဲ့ဂျပန်တို့ကကာကွယ်ရေးဝန်ကြီးတွေနဲ့လည်းစည်းဝေးခဲ့ကြတာဖြစ်ပါတယ်နိုင်ငံတကာမှာတော့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ PR တွေမြန်မာပေါ်တိုးလာပြီးမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးခင်ဗျာ